ထိုင်းနိုင်ငံရဲ့မှာအဖမ်းခံနေရတဲ့မြန်မာနိုင်ငံသားအယောက်40နီးပါးကို Renown Court တောင်းနေတဲ့ကနေအောက်တိုဘာလ31ရက်နေ့မှာထိုင်းအနာပိုင်တွေကမြန်မာနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်ဒီအထက်မှာလူကုန်ကူးခံရမှုနဲ့ဆက်နွယ်ပြီးအဖမ်းဆီးခံရသူတွေလည်းပါဝင်ပါတယ်အပြည့်အစုံကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံရဲ့တောင်ပိုင်းနေရာအသီးသီးကနေဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအစိုးရကရေနောင်းကွက်တောင်းလမ်းကနေတဆင့်ပြန်လွှဲပြောင်းပေးခဲ့တာပါမြန်မာဘက်ကတာဝန်ရှိသူတွေနဲ့အတူလွှဲပြောင်းယူခဲ့ကြောင်းကွက်တောင်းမြို့ရှစ်ပြောင်းလုပ်ကမအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ
်ထိုင်းနိုင်ငံရဲ့တောင်ပိုင်းရေနောင်းဖူကက်ဆူရာတပီစရန်ပြောရှိရကျွန်တော်တို့ဟိုနာသီဝါတို့ဒီအဲဆုံခါတို့ဘက်ကနေဟိုဟာရစ်ပြီးတော့ပြန်လောက်လာတဲ့အုပ်စုရှိတယ်ဗျအဲ့ဒီထဲမှာမှအဲကျွန်တော်တို့ဆောင်ရဆိုင်မှာထောက်ထားမဆောက်တာရယ်အလုပ်ရှင်မတူတာရယ်အဲ့ဒါပါတယ်အခု30ရက်နေ့ကလွတ်လာတဲ့ထဲမှာဆိုရင်ကျွန်တော်တို့ကယောက်ျားလေးက86ယောက်မိန်းကလေးက17ယောက်ပါတယ
်အခုပြန်လဲပြောင်းပြည့်တဲ့ထဲမှာထိုင်းနိုင်ငံရဲ့ကယ်ဆယ်ရေးစင်တာမှာ၄လကျော်ကြာနေထိုင်ပြီးအမှုရင်ဆိုင်ခဲ့ရတဲ့လူကုန်ကူးခံရသူတွေလည်းပါဝင်တယ်လို့လည်းဆိုပါတယ်
လူကကိုခံရတဲ့သူကတစ်ဖက်ပါတယ်ဒီမကိုတိုင်းကျွန်တော်တို့ဒီဟိုကအဲတဲ့အစာရောက်ပြီးခရိုင်ကမင်းလာက၈ယောက်ပါတယ်ခင်ဗျာ၈ယောက်ထဲမှာသူတို့အားလုံးပေါင်း၄လကျော်ကျော်ဒီလူကဲစင်တာမှာနေရတယ်လို့ပြောတယ်ဒီစင်တာထဲမှာနေရတဲ့စားသောက်တော့သူတို့အဆင်ပြေပါတယ်လို့ပြောတယ်၃လတဲ့အထက်လူတွေကဒီစင်တာကအဲနေနာတဲ့ပုံစံမျိုးနဲ့တရားကို3000ကျပ်ပေးတယ်လို့တော့ပြောတယ်အရင်တအုပ်စုကတော့တယောက်900စီပဲရတယ်ဒီခေါက်ဒီတအုပ်စုတော့တယောက်ကို3000ရတယ်ပြီးလို့ရှိရင်တရားရုံးနှစ်ကြိမ်ပေးရတယ်လူကကူးမမြောက်ဘူးဆိုပြီးတော့သူတို့ဒီအဲကျွန်တော်တမောရောတမောဆိုတော့ထောက်ထားပြီးဆိုတဲ့လူတွေနဲ့တွေ့တယ်ပို့လာတယ်ခင်ဗျ
ထိုင်းနိုင်ငံကထိတဲ့ရုပ်ချုပ်တွေမှာရက်ပြည့်ပြီးတဲ့နောက်တရားဝင်ပြန်ပို့ခဲ့တာဖြစ်လို့မြန်မာနိုင်ငံဘက်ကတာဝန်ရှိသူတွေကစစ်ဆေးပြီးသူတို့ကိုလည်းနေရပြန်နိုင်ဖို့စီစဉ်ပေးခဲ့ရတယ်လို့ဆိုပါတယ်
။အမေကချုပ်ကြတဲ့လူတွေပေါ့45ရေးရှိတယ်။အဲ25ရေးရှိတယ်မတူဘူးတရားနဲ့တရားတော့အဲ့လိုမျို
း
နေရတိတိယလာပြီးတော့ပို့လာပြီးတော့ကျွန်တော်တို့ရနောင်းမှာလာစုတာပေါ့
။
ရနောင်းမှာသူ့ဆိုရတရေးကြမယ်သူ့ဆို2ရေး3ရေးအလောက်ကြာပြီးတာနဲ့ကျွန်တော်တို့ရနောင်းဂိတ်က30ကျွန်တော်တို့တာဝန်ရှိတဲ့လူတွေကပို့လာပြီးတော့မြန်မာပေပေါတောင်ကိတ်တောင်ဝရှိလူတွေပေါ့နော်ရဲလို့လဝကလို့ကျွန်တော်တို့ဒီလူကယ်ပြန်လို့ဒီပြန်လည်နေရာခြားခါးကြီးလို့အဲ့ဒါတွေပါပြီးသူဆိုပြီးတော့ကျွန်တော်တို့စစ်ဆေးတာပေါ့နော်စီဆက်တယ်စီဆက်ပြီးတော့ရတဲ့ချစ်လေးတွေနဲ့သူတို့ရွာကိုပြန်တယ်ဆိုရင်ချို့ကိုထောက်ထားမပြည့်စုံဘူးဆိုကျွန်တော်ကရန်ကုန်ထိကားစီစဉ်ပေးတာပေါ့နော်ဒီသုရထာနာတွေရတယ
်အော်တိုဘာလာထဲမှာပဲရနောင်းကွက်တောင်းလမ်းကနေအခုလိုမျိုးမြန်မာနိုင်ငံသားတရားကျော်ကိုထိုင်းဘက်ကလက်ပြောင်းပေးခဲ့ပါတယ်အခုဆိုရင်လူပုံကူခံရမှုတွေနဲ့ဆက်ဆက်ပြီးစစ်ဆေးခံနေရတဲ့မြန်မာနိုင်ငံသားလူရေ150နီးပါးလဲထိုင်းရောက်ကယ်ဆယ်ရေးစင်တာမှာရှိနေသေးဖြစ်ပြီးတချို့ကတော့ထိတ်သိမ်းရေးအထုတ်ခန်းတွေမှာပဲရှိနေသေးဖြစ်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာ2019ခုနှစ်အတွင်းတရားမဝင်ခိုးဝင်လာတဲ့မြန်မာနိုင်ငံသား9000လောက်ကိုဖမ်းဆီးခဲ့ပြီးသူတို့ကိုပို့ဆောင်ခဲ့တဲ့လူပွဲသား150လောက်ကိုလည်းထိတ်သိမ်းခဲ့ပါတယ်ရှင်။